အားလုံးသောယောဂီယောဂတော်ပေါင်းများယခုချိန်ကမှစပြီးပရိစ္ဆသမုပ္ပါဒ်တရားနာကြရမှာဖြစ်ပါတယ်ပရိစ္ဆသမုပ္ပါဒ်တရားတော်များမဟောကြားကြမိမနာကြားကြမိမာတရားပိုင်းရှင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတသုံးခြင်းရွတ်ဆိုရွတ်ပူဇော်ကြတော်ကြပါကုန်သောနမောတတဆရာတော်ဘုရားကြီးရဲ့ညံတော်ကိုပူဇော်ကြရအောင်မောလာနဲ့ဆရာသစ္စာနဲ့ဒေဂုအစွာသောမနာဆရာမူတာဘုသောဝါသောဝါသောလာနဲ့ဆရာရှင်ရမယ်ရှင်ရှိသွဲကိုအလေးချမ်းမရှိသေးပါ၏သံဃာမသကြောင့်ဒီအဝိဇ္ဇာသနာဥပါဒာကံကြောင့်ဘောသဗ္ဗမယောယုံမအမြင်မြတ်သစ္စာရှိသည်ကံကြောင့်ရောနိုင်ရောက်ဆောင်အဖမံရှင်းမြန်ပြီလေရောသမာဓိကသာသီညာကသင်ရှားရှိစင်ရင်ဖန်ရင်အကြောင်းရင်းသောလုဏမြတ်သောသတ္တဝါဖြစ်လာရာမဟုတ်ဘူးရှင်ရှိလေရောပဋိစ္စသမုပ္ပါဒ်တရားအင်္ဂါ12ပါးရှိပါတယ်အဲ့ဒီအင်္ဂါ12ပါးကိုအောက်စုလေးတွေခွဲကြည့်လိုက်တဲ့အခါကျတော့နံပါတ်1အောက်စုကအဝိဇ္ဇာနဲ့သင်္ခါရနံပါတ်2အောက်စုကဝိညာဉ်ဉာဏ်ရဲ့သလာယရဏသတ္တဝိရဏခဏပါလေသာသာသောတကနံပါတ်3အောက်စုကဘယ်သူတွေပါလေသမာယပါရိယကမ္မဘဝသောတကနံပါတ်4အောက်စုကဘယ်သူတွေတော့သာတိယအင်္ဂါ12ပါးကိုအောက်စုခွဲလိုက်တာအောက်စုပေါင်း4ခုရှိအဲ့ဒီအောက်စု4ခုကိုတဲ့မြန်မာလိုတော့အလွှာ၄ပါးလို့ဒီလိုခေါ်ပါတယ်။မူလနဲ့ဗျာသစ္စာနဲ့ခု၄ခုအလွှာအလွှာ၄ပါးသတ်မှတ်ပါဠိမှာတော့သင်္ခေပလို့ဒီလိုခေါ်တာပဲ။သင်္ခေပဆိုတာအကျဉ်းချုပ်အင်္ဂါ12ပါးကိုအကျဉ်းချုပ်အားဖြင့်တွေ့ရလေးတွေပေါင်းကြည့်လိုက်တာအကျဉ်းချုပ်၄ခုတွေ့အချင်းကျုံ၄ခုဆိုတော့အုပ်စု၄ခုလို့ဒီလိုပြောလို့လည်းရပါတယ်အဲ့တော့နံပါတ်1အုပ်စုကအတိတ်အကြောင်းတလွာနံပါတ်2အုပ်စုကပစ္စုပ္ပန်အကျိုးတလွာနံပါတ်3အုပ်စုကပစ္စုပ္ပန်အကြောင်းတလွာနံပါတ်4အုပ်စုကနာဂအကျိုးတလွာဆိုပြီးတော့အလွှာ၄ပါးအုပ်စု၄ခုဒီလိုရှိပါအဲ့တော့မနေ့တုန်းကကျေးဇူးပြုပေးခဲ့တာကအင်္ဂါ12ပါးကိုတပါးချင်းတပါးချင်းကြောင်ကျုံဆက်သွယ်ပြီးတော့ကျေးဇူးပြုပေးခဲ့တယ်။ယနေ့အဲ့ဒီအင်္ဂါ12ပါးကိုပဲအောက်စုလေးတွေခွဲပြီးတော့အောက်စုတစ်ခုနဲ့တစ်ခုလက်ပတ်ပုံလေးတွေကျေးဇူးပြုပုံလေးတွေခဏရှင်းပြပေးမှဖြစ်ပါတယ်။ အဲ့တော့နံပါတ်1အုပ်စုကအဝိဇ္ဇာနဲ့သင်္ခါရအဲ့တော့အုပ်စုအနေနဲ့ပြောမယ်ဆိုလို့ရှိရင်တစ်ပါးချင်းတစ်ပါးချင်းကြောင်းကျိုးဆက်သွယ်တာကိုမကြည့်တော့နဲ့ပေါ့တစ်ပါးချင်းတစ်ပါးချင်းကြောင်းကျိုးဆက်သွယ်တာကိုကြည့်စရာမလိုတော့အုပ်စုတစ်ခုနဲ့တစ်ခုကြောင်းကျိုးဆက်သွယ်ပုံကိုပဲကြည့်ဖို့လိုအပ်ပါတယ်အုပ်စုတစ်ခုနဲ့တစ်ခုကြောင်းကျိုးဆက်သွယ်ပုံကိုကြည့်တော့နံပါတ်1အုပ်စုကအကြောင်းနံပါတ်2အုပ်စုကအကျိုးနံပါတ်3အုပ်စုကအကြောင်းနံပါတ်4အုပ်စုကအကျိုးဟုတ်ပြီအဲ့ဒီလိုကြောင်းကျိုးဆက်သွယ်ပုံလေးတွေအုပ်စုတစ်ခုနဲ့တစ်ခုဒီလိုရှိပါတယ်အဲ့တော့နံပါတ်1အုပ်စုသည်အကြောင်းအုပ်စုလွန်လည်ပြီးသောအတိတ်ကာလလို့ပြောခဲ့ပြီမဲ့လို့လည်းပဲအတိတ်ကာလမှာထင်ရှားလို့အတိတ်လို့ပြောခဲ့တာတကယ်တမ်းကျတော့ပစ္စုပန်မှာလည်းပဲဒီတရားတွေရှိတယ်လို့မှတ်လိုက်ပါအတိတ်ကာလမှာတွေမကဘူးပစ္စုပန်မှာလည်းပဲရှိတယ်ဘဝတိုင်းဘဝတိုင်းမှာသူတို့ရှိနေမှာပါပဲเนาะအဲဒီတော့အဝိဇ္ဇာနဲ့သင်္ခါရတရားနှစ်ပါးဒီနေရာမှာပေါင်းထားလိုက်တယ်အဝိဇ္ဇာကမသိတာသင်္ခါရကမသိတယ်လို့ပြုလို့အာထုတ်တာအဝိဇ္ဇာကမသိတာသင်္ခါရကမသိတယ်လို့ပြုလို့အာထုတ်တာဘာကိုမသိတာလဲဆိုရင်သစ္စာကိုမသိတာသစ္စာ၄ပါးရှိတဲ့အထက်မှာဘာသစ္စာမသိတာလဲဆိုရင်ဒုက္ခသစ္စာကိုမသိဒုက္ခသစ္စာကိုမသိလို့ဉာဏ်နဲ့သစ္စာတွေကိုလည်းမသိတာပေါ့ဒုက္ခသစ္စာကိုသာသိသွားရင်ဉာဏ်နဲ့သစ္စာတွေကိုလည်းသိမှာပါပဲအဲ့ဒီတော့သစ္စာ၄ပါးရှိတဲ့အထက်မှာအဓိကသိရမယ့်သစ္စာကဘာသစ္စာလဲဒုက္ခသစ္စာသစ္စာ၄ပါးရှိတဲ့အထက်မှာဘယ်သစ္စာကိုသိအောင်ကြိုးစားရမှာလဲဒုက္ခသစ္စာကိုသာသိမယ်ဆိုရင်ဉာဏ်နဲ့သစ္စာတွေကိုတော့မသိရဘူးလားသိရလား
သိရပါ
ဘူးဉာဏ်နဲ့သစ္စာတွေကိုလည်းဒီပြိုင်နဲ့သိလိုက်ရပါတယ်ဒုက္ခသစ္စာကိုမသိရင်လည်းပဲဉာဏ်နဲ့သစ္စာတွေကိုလည်းသိရပါမလား
မသ
ိရဘူးဒါကြောင့်သစ္စာ၄ပါးကိုသိခြင်းရင်ဘယ်သစ္စာကိုသိအောင်လုပ်ရမလဲဒုက္ခသစ္စာကိုသိအောင်လုပ်လိုက်ပါဒုက္ခသစ္စာကိုသိအောင်လုပ်တော့ဒုက္ခသစ္စာဆိုတာကဘယ်သူတွေတော့ဒုက္ခသစ္စာဆိုတာဘယ်သူကိုပြောတာတော့ခန္ဓာ၅ပါးဘယ်လိုပါလဲဒုက္ခသစ္စာဆိုတာဘယ်လိုပါလဲဟုတ်ပြီခန္ဓာ၅ပါးသည်ဒုက္ခသစ္စာဘာဖြစ်လို့ခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ပြောရတာတော့ဖြစ်ပြီးရင်ပြတ်တတ်လို့ဖြစ်ပြက်ဟုတ်တယ်မလားဖြစ်ပြက်ဖြစ်ပြီးရင်ပြတ်တတ်လို့တော့မမြဲလို့ဒီလိုပြောရမှာပေါ့ဖြစ်ပြီးရင်ပြတ်တတ်လို့ဆိုတဲ့စကားနဲ့မမြဲလို့ဆိုတဲ့စကားနဲ့အတူတူပဲနော်မမြဲလို့ခိုင်ခန့်တည်တတ်တဲ့သဘောမရှိဘူးဖြစ်ပြီးရင်ပြတ်တတ်ပါတယ်အဲ့လိုဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ခန္ဓာ၅ပါးဒီပါသစ္စာဒုက္ခသစ္စာဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ခန္ဓာ၅ပါးဒီပါသစ္စာဒုက္ခသစ္စာအော်ဒီလိုဆိုတော့ဒုက္ခသစ္စာကိုမသိဘူးဆိုတာခန္ဓာ၅ပါးကိုမသိတာပေါ့ဟုတ်လားဒုက္ခသစ္စာမသိဘူးဆိုတာဘာမသိတာပြောတာလဲခန္ဓာ၅ပါးကိုမသိတာပေါ့ခန္ဓာ၅ပါးကိုအချင်းချုပ်လိုက်တော့ဘယ်လိုနဲ့ဘယ်လိုရဒီလိုဆိုရင်ယုံနာကိုလည်းသူမသိဘူးပေါ့ဒီလိုပဲပြောရမှာပေါ့နော်ယုံနာကိုတော့သိရလားမ
သ
ိဘူးယုံနာကိုမှမသိရင်ယုံနာဖြစ်တာသိပါ
မသိဘ
ူးယုံနာပြတ်တာသိပါ
မသိဘ
ူးဖြစ်ပြက်လည်းမသိဘူးပေါ့ဟုတ်တယ်မလားအဲ့ဒီတော့ဘာတွေကိုမသိတာလဲဆိုတော့တန်းစီပြီးတော့ပြောလိုက်မယ်ဆိုရင်ခန္ဓာကိုမသိတာ၊ယုံနာကိုမသိတာ၊ဖြစ်ပျက်ကိုမသိတာ၊ဒုက္ခသစ္စာကိုမသိတာပြောကြည့်စမ်းဒုက္ခသစ္စာကိုမသိဘူးအဲ့ဒီတည်းကခန္ဓာကိုသိရင်ယုံနာကိုလည်းသိမှာပဲယုံနာကိုသိသွားရင်ဖြစ်ပြက်လည်းသိမှာပဲဖြစ်ပြက်ကိုသိသွားရင်ဘလို့ကိုသိဒုက္ခသစ္စာကိုသိ အခုဘုန်းကြီးတွေကလည်းမာရီဒုက္ခသစ္စာသိအောင်ကြိုးစားနေကြတယ်မသိသေးဘူးဆိုရင်ဘယ်လိုဖုံးကွယ်ထားလဲယုံနာနေပြီးအောင်ကြိုးစားနေကြတယ်မသိသေးဘူးဆိုရင်ဘယ်လိုဖုံးကွယ်ထားလဲဟုတ်ဖြစ်ပြနေပြီးအောင်ကြိုးစားနေကြတယ်မသိသေးဘူးဆိုရင်ဘယ်လိုဖုံးကွယ်ထားလဲခန္ဓာတွေပြီးအောင်ကြိုးစားနေကြတယ်မသိသေးဘူးဆိုရင်ဘယ်လိုဖုံးကွယ်ထားမလဲဟောဒီလိုဆိုတော့အဝိဇ္ဇာရဲ့လက်ချက်ကအဲ့ဒီလောက်အထိပြင်းထန်တာပဲအတ္တမအတိတ်ကာလမှာသပြထားပြီမဲ့လို့နော်ဟောဒီအတိတ်ကာလမှာပြထားပြီမဲ့လို့အခုလောလောဆယ်ပြစ္ဆုတ်ပါဘာဟောဒီခန္ဓာတွေကိုမသိဘူးဆိုရင်အဲ့ဒါဘုဒ္ဓလက်ချက်အဝိဇ္ဇာလက်ချက်နော်ဒါကြောင့်မလို့ခုနပြောတယ်အတိတ်ကာလမှာပြထားပြီမဲ့ပြစ္ဆုတ်ပါမှာလည်းဖြစ်တယ်လို့မှတ်လိုက်ဟောဒီခန္ဓာတွေကိုမသိဘူးအဲ့ဒီခန္ဓာတွေဟာယုတ်တရားနဲ့တရားပါပဲဆိုတာလည်းမသိဘူးဘာလို့လဲချက်တော့အဲ့ဒီယုတ်တရားနဲ့တရားတွေကြီးတော့ယုတ်တရားတွေနဲ့တရားတွေဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ဖြစ်တာကိုလည်းမသိဘူးပြက်တာကိုလည်းမသိဘူးဘာလို့ဖုံးကွယ်ထားလို့ဩအဝိဇ္ဇာဖုံးကွယ်ထားလို့အဲ့ဒီယောနာခန္ဓာဖြစ်ပြက်ကုန်မှမသိဘူးဆိုရင်ဒုက္ခသစ္စာကိုမောသိပါလား
မသိပါဘ
ူးဒုက္ခသစ္စာမသိအောင်လည်းဘယ်လိုဖုံးကွယ်ထားလို့လဲမသိပါဘူးအဲ့ဒီတော့ဝိဇ္ဇာကခန္ဓာ၅ပါးယောနာ၂ပါးဖြစ်ပြက်ဒုက္ခသစ္စာတရားကိုမသိအောင်ဖုံးကွယ်ပြန်ပြောစမ်းခန္ဓာ၅ပါးယုံနဲ့နှစ်ပါးဖြစ်ပြက်ဒုက္ခသစ္စာတရားကိုမသိအောင်ဖုံးကွယ်တာသည်အဝိဇ္ဇာပြန်ပြောဖုံးကွယ်တာသည်အဝိဇ္ဇာအဲ့ဒါခန္ဓာ၅ပါးယုံနာနှစ်ပါးကိုမသိအောင်ဖုံးကွယ်ထားတော့ခန္ဓာ၅ပါးကိုတွေးနေပါရင်ခန္ဓာ၅ပါးလို့မသိနိုင်ဘူးဖြစ်ဘုန်းကြီးတွေတရားတော်များတွေကိုယ်တန်တံမှာခန္ဓာ၅ပါးမရှိဘူးလားရှိခန္ဓာ၅ပါးရှိဒါပေမဲ့အဲ့ဒီခန္ဓာ၅ပါးရှိနေပါရင်ဒါဟာရုပ်ခန္ဓာဒါဟာဝိရဏခန္ဓာပါလို့မသိဘူးနော်ဘလို့ဖုံးကွယ်ထားလို့လဲအဝိဇ္ဇာဖုံးကွယ်ထားတော့ကိုယ်ခန္ဓာကိုယ်ပြန်ကြည့်နေပါရဲ့နဲ့ခန္ဓာ၅ပါးလို့မသိဘူးယုံနံလို့မသိဘူးအဲဒီလိုမသိတဲ့အခါကျတော့အတိတည်းမှာဘလို့အတိလေးတွေဝင်လာတယ်လဲဆိုရင်ဩဒါကပုဂ္ဂိုလ်ပဲဩဒါကတတ္တဝါပဲတန်ယောက်ျားပဲဒါမိန်းမပဲဒါငါပဲသူပဲအဲ့ဒီအတိလေးတွေဝင်မလားဝင်ပါကြည့်ပြီးတော့အဲ့ဒီအသေးဝင်လာတယ်ခန္ဓာကိုခန္ဓာမှသိတာခန္ဓာမှမသိပဲဟုတ်တယ်မလားခန္ဓာကိုခန္ဓာမှမသိတော့ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်လေးတွေမြင်နေတယ်အဲ့ဒီအမြင်ကပါကြည့်ပြီးတော့မြင်လာတယ်ဟုတ်တယ်ပညာရောက်ကြည့်ကြည့်ပြီးတော့မြင်နေတာနော်ခန္ဓာ၅ပါးကိုမသိတော့ပရမတ်ကြောက်ပေါ့မြင်ရလားမင်းရင်ဘယ်လိုဖုံးကွယ်ထားလဲအဝိဇ္ဇာကဖုံးကွယ်ထားတော့မိမိတို့ရဲ့အသိကပရမတ်မဆိုင်ဘူးပရမတ်ကိုရောက်မကြည့်နိုင်ပရမတ်ကိုပေါ့မကြည့်နိုင်ယုံနာကိုရောက်မကြည့်နိုင်ခန္ဓာကစီရောက်မကြည့်နိုင်ဘယ်လိုဖုံးကွယ်ထားလဲဘယ်လိုရလဲချက်တော့အဝိဇ္ဇာရလဲချက်အဲ့လိုမကြည့်နိုင်တဲ့အခါကျတော့ကိုယ်စိတ်ထဲမှာအထင်တွေတစ်မျိုးထင်နေတယ်။ဘယ်လိုထင်နေလဲ။ကြည့်လိုက်တာကြည့်လိုက်တာဘယ်လိုထင်နေလဲ။ပုဂ္ဂိုလ်တတ္တဝါငါသူတော်ဘာယောက်ျားမိန်းမလူနတ်ပြန်ပါဒူပေါင်ခါခြေလက်ပြန်ပြောပုဂ္ဂိုလ်တတ္တဝါငါသူတော်ဘာယောက်ျားမိန်းမလူနာပြမဒုပေါင်းပါချင်းဘာကိုကြည့်ပြီးတော့အဲ့ဒီအချင်းကြီးရောက်ဘာကိုကြည့်ပြီးတော့ဟောဒီပညာယုံကြည်ကြည့်ပြီးတော့ဒီအချင်းကြီးရောက်နေတာမလား ပရမကိုမမြင်နိုင်ဘူးဘာကိုမြင်နေလဲပညာကြီးကိုတကယ်ထင်းနေတာမဟုတ်ဘူးလားဟုတ်ပါဘူးအရေးကိုအကောင်ထင်းဆိုတာလိုပဲနော်အရေးကိုအကောင်ထင်းဆိုတာလိုပဲတတိယဖြင့်ပြောတော့တန်လျက်ကိုရေးထင်းနေပေါ့တန်လျက်ဆိုတာကຫນွေရာဒီဟိုးအောက်ရပွင်းနေမှာတရိပ်ရိပ်နေအဝဲကလှမ်းကြည့်လို့ရှိရေလို့ထင်ရအနာရောက်သွားတော့ရေတွေ့ရလားရေမဟုတ်တဲ့တန်လျက်ကိုဘာလို့ထင
်
ရေလို့ထင်အခုလည်းပဲဒီနေရာမှာတကယ်အစင့်မှန်မဟုတ်တဲ့ပြည့်ညက်ကြီးကိုအစင့်အမှန်လို့ထင်နေကြတာဟုတ်တယ်မလားပြည့်ညက်ဆိုတာတကယ်ရှိရဲ့ပညာသရာပုံမှန်သရာကြည့်ပြီးတော့နာမည်ပေးထားတာဒါကပုဂ္ဂိုလ်တ attva ဒါသရဘာယောက်ျားမိမလူနတ်မြမဒုပေါင်ကားချင်လက်ဘာကိုကြည့်ပြီးနာမည်ပေးထားတာလဲဟောဒီပညာယုတ်ကြီးပေါ့เนาะပညာပုံမှန်သရာကြီးပညာပုံမှန်သရာပညာယုတ်ပညာယုတ်ဒီယုတ်အစစ်ဟောရပညာယုတ်ဒီယုတ်အစစ်မဟုတ်ပါဘူးအဲ့ဒီရုပ်စင်မဟုတ်တဲ့ဟောဒီပညာယုတ်ကြီးပုံမှန်တရားကြီးကြီးပြီးတော့ဒါကသားလေးပဲဟဲ့ဒါကသမီးလေးပဲဟဲ့ဒါကလူပဲဒါကနတ်ပဲဒါကပြမာပဲလို့အချင်းကြီးမရောက်ဘူးလားရောက
်
အဲ့ဒီအချင်းကြီးရောက်အဲ့ဒီအချင်းကြီးဒီမှန်တဲ့အချင်းဟုတ်ရဲ့လား မှန်တဲ့အချင်းမဟုတ်ဘူးဘာဖြစ်လို့လဲပြီးတော့ကိုယ်မြင်ရတဲ့ပညာတရားကမှအမှန်မှမဟုတ်တော့ပဲနော်ကိုယ်မြင်ရတဲ့ပညာတရားကမှအမှန်ဟုတ်ရဲ့လားမှန်ပ
ါပါ
ကိုယ်မြင်ရတဲ့ပညာတရားကမှအမှန်မဟုတ်ရင်ကိုထင်တာကအမှန်ဖြစ်ပါ့
မ
မှန်ပါဘူးအမှန်မဖြစ်ဘူးအဲ့ဒီတော့အမှန်မဖြစ်ဘူးဆိုရင်ဘာဖြစ
်
အမှန်အမှန်ပဲဖြစ်ရမှာဒီလိုဆိုပုဂ္ဂိုလ်သတ္တဝါငါသရဘယောက်ျားမိန်းမလို့ထင်တဲ့အထင်သည်မှန်တဲ့အထင်လားမှားတဲ့အထင
်မှားတဲ့အထင်
မှားတဲ့အထင်နော်တို့ပေါင်ကခြေလက်လို့ထင်နေတာဒီလည်းပဲမှန်တဲ့အထင်လားမှားတဲ့အထင
်မှားတ
ဲ့ပုဂ္ဂိုလ်တ attva ငါသရဘာယောက်ျားမိမ့်မလူနတ်ပြမတို့ပေါင်ကခြေလက်ပညာတည်ထားတော့ပြောလို့တော့ဖြစ်နေတာပေါ့နော်ပြောလို့တော့မဖြစ်ဘူးလားဖြစ်ရှင
်
ပြောလို့တော့ဖြစ်နေတာပေါ့ပြောလို့ဖြစ်အောင်လည်းနာမည်ပေးထားတာကိုပြောလို့ဖြစ်အောင်နာမည်ပေးထားတာဆိုတော့ပြောလို့တော့ဖြစ်နေတာပေါ့ဒါပေမဲ့လို့တကယ်ဟုတ်ရဲ့ပြောရုံတော့ပြောပါကိစ္စမရှိပါဘူးတကယ်မထင်ပါနဲ့ဟုတ်တယ်မလားပြောရုံတော့ပြောပါဒါပေမဲ့တကယ်မထင်ပါနဲ့တကယ်ထင်နေမယ်ဆိုအဲ့ဒီထင်နေမှန်းတယ်ထင်တာမှားတယ
်
မှားတယ်ဆိုတော့ဒိဋ္ဌိပါတယ်လေမှားတယ်ဆိုတော့မဖြစ်တော့ဘယ်ပေါ်မှာဖြစ်နေတဲ့ဒိဋ္ဌိလဲမင်းဟောဒီယုတ်နံအပေါ်မှာဖြစ်နေတဲ့ဒိဋ္ဌိဘယ်ပေါ်မှာဖြစ်နေတဲ့ဒိဋ္ဌိလဲတကယ်ရှိတာကယုတ်နံတကယ်ရှိတာကထင်တာကပုဂ္ဂိုလ်တ attva တကယ်ရှိတာကထင်တာကပုဂ္ဂိုလ်တ attvaသာသရပါယောက်ျားမိန်းမလူနတ်မြမတို့ပေါင်းကားချစ်လက်ဟုတ်တယ်မလားတကယ်ရှိတာပါတော့ယုံနံခန္ဓာဒါတကယ်ရှိထင်နေတာကဘယ်လိုထင်နေလဲပုဂ္ဂိုလ်သတ္တဝါငါသရပါယောက်ျားမိန်းမလူနတ်မြမသူပေါင်းကားချင်းအဲ့ဒါတကယ်ရှိတဲ့ယုံနံကိုပုဂ္ဂိုလ်တ attva နဲ့စားထိုးပြီးတော့မြင်လိုက်တာပေါ့မဟုတ်ဘူးလားဟုတ
်ပါ
ဘူးဘယ်လိုမြင်လိုက်တာလဲတကယ်ရှိတဲ့ယုံနံကိုဘာနဲ့စားထိုးမြင်လိုက်တာတော့တကယ်ရှိတဲ့ယုံနံကိုတကယ်မရှိတဲ့အရာနဲ့အစားထိုးပြီးတော့မြင်လိုက်တာဟုတ်တယ်မလားအဲ့တော့တကယ်ရှိတဲ့အရာအပေါ်မှာတကယ်ရှိတဲ့ယုံနာအပေါ်မှာတကယ်မရှိတဲ့ပုဂ္ဂိုလ်တ attva လို့ထင်လိုက်တဲ့အချင်းသည်
မှန်တဲ့အထင်မဟုတ်တဲ့အတွက်တခြားလို့ခေါ်ပါလားဒိဋ္ဌိလို့ခေါ်ပါလားဒိဋ္ဌ
ိလို့
ပါဘာဒိဋ္ဌိလဲပြီးတော့သက္ကာယဒိဋ္ဌိဘာဒိဋ္ဌိတော့သက္ကာယဒိဋ္ဌိသိသိကြကြစဉ်းစားကြည့်နော်ဒါကတော့မှဒိဋ္ဌိပြတ်အောင်စူးစမ်းဖို့မလိုဘူးလားလို့ဒိဋ္ဌိပြုံးမှသောတာပန်ဖြစ်မှာနော်ဒိဋ္ဌိမပြုံးရင်သောတာပန်ဖြစ်ပါ့မလ
ား
ဒါပေမဲ့ဒိဋ္ဌိမဖြုတ်ခင်မှာဘလို့ပုံစံနဲ့ဒိဋ္ဌိဖြစ်နေတယ်ဆိုတာသိအောင်အရင်စူးစမ်းရအောင်လေဟုတ်တယ်မဟုတ်လားဒိဋ္ဌိဖြစ်နေတာကိုသိမှဒိဋ္ဌိဖြုတ်လို့ရတယ်ဒိဋ္ဌိဖြစ်နေတာကိုမသိရင်ဒိဋ္ဌိဖြုတ်လို့ရပါမလားမရပါဘူ
း
ဒါကြောင့်ဒိဋ္ဌိဖြုတ်ပုံကိုသိခြင်းဖြင့်ဒိဋ္ဌိဖြစ်ပုံကိုအရင်သိရအဲ့တော့တို့ဘလုံးနည်းနဲ့ဒိဋ္ဌိတွေဖြစ်နေတော့ဘလုံးနည်းနဲ့တို့ရဲ့တဏ္ဍာမှာဒိဋ္ဌိတွေရောက်နေတော့ဒိဋ္ဌိကိလေသာတွေဘလုံးနည်းနဲ့ပေါ်ပေါက်နေတော့လို့အဲ့ဒီလိုသိဖို့လို့မလိုဘူးလားလို့အဲ့ဒီတော့ကိုယ်တဏ္ဍာမှာဒိဋ္ဌိဖြစ်သလားမဖြစ်ဘူးလားဆိုတာကိုယ်ကိုယ်တိုင်သုံးသပ်ကြည့်နော်သူများကပြောမှဒိဋ္ဌိလို့မထင်ဘူး။ကိုယ်ကိုယ်တိုင်ကိုကိုယ့်ရဲ့တဏ္ဍာမှာဒိဋ္ဌိရှိနေပါပေါ့လား။ကိုယ်ကိုယ်တိုင်ဆုံးဖြတ်နိုင်အောင်ကြိုးစားပေးလိုက်ပါ။နော်။အော်မိမိဟောဒီငေါတော့ထိုင်နေတာဒီတခြားလားယုံနံတရားလ
ား
။ယုံနံတရား။ခန္ဓာအနေနဲ့ပြောတော့ခန္ဓာဘယ်နှပါလဲ။ခန္ဓာ၅ပါးယုံနံ၂ပါးဘလို့တန်တမှာပဲကြည်ကြည်ပါတွေ့ခန္ဓာ၅ပါးယုံနဲ့နှစ်ပါးဒါပဲတွေ့နော်လူရင်းနဲ့ဒီပြမာတွေဘယ်တန်တမှာကြည်ကြည်ပါတွေ့ခွေးရည်ကြတဲ့ငယ်တွေဘယ်တန်တာပဲကြည်ကြည်ပါတွေ့ခန္ဓာ၅ပါးယုံနဲ့နှစ်ပါးဒါပဲတွေ့အရကလို့ရင်တခြားတရားတွေ့ပါမလားမတွေ့ဘူးနော်သေးသေးချာချာခွဲချမ်းစိတ်ဖြာဝေဖန်ကြည့်လိုက်ပါအမျိုးမျိုးဖောက်ပြန်ပြနေတာကဘာခန္ဓာလဲရုပ်ဘက်ခန္ဓာအမျိုးမျိုးဖောက်ပြန်ပြနေတာကဘာခန္ဓာလ
ဲ
ရုပ်ဘက်ခန္ဓာမရှိဘူးလားရှိ
ရှိပါ
တယ်သူ့တဏ္ဍာမှာလည်းရှိကိုယ်တဏ္ဍာမှာလည်းရှိတရားနဲ့တရားဖောက်ပြန်မဖောက်ပြန်နေခြင်းကမတူဘူးလားတူနေလားပူတဲ့သဘောအေးတဲ့သဘောထုံတဲ့နားနဲ့ကျင်းတဲ့ကြိုက်တဲ့ခဲတဲ့သဘောဒါလေးတွေကလည်းတူနေတာပဲဖောက်ပြမဖောက်ပြနေနေတဲ့ကောမတူဘူးလားတူလား
တ
ူပါဘူးဟောဒီလိုဆိုတော့ဒုက္ခနာမှာရှိတဲ့ရူပခန္ဓာနဲ့ကိုယ်တဏ္ဍရှိတဲ့ရူပခန္ဓာဘာထူလဲဟောအားမမထူဘူးအတူတူပဲနော်တလောကလုံးမှာပုဂ္ဂိုလ်တ attva တွေအားလုံးရဲ့တဏ္ဍမှာရှိတဲ့ရူပခန္ဓာအားလုံးအတူတူကြီးပဲဘာသဘောရှိတော့ဘာသဘောရှိတော့ဟာဒီလိုဆိုတော့ဖောက်ပြန်တဲ့သဘောတရားရှိတာဖောက်ပြန်တဲ့သဘောတရားမှန်တယ်မြတ်ဘာခန္ဓာတော့ရုပ်ဘက်ခန္ဓာဖောက်ပြန်တတ်တဲ့သဘောတရားမှန်တယ်မြတ်ဘာခန္ဓာတော့ဒီလိုဆိုတော့ဒီလောကလုံးမှာဘယ်ပုဂ္ဂိုလ်ဘယ်တ attva ဘယ်အရာဘယ်ကြည့်ကြည့်ရူပခန္ဓာတင်ညတင်ညထဲတပုံစံနဲ့မရှိဘူးလားရှိရှိကဲနောက်တစ်ခါကျတော့ကောင်းမကောင်းခံစားတဲ့သဘောတရားကလေးတွေကိုမရှိဘူးလားရှိကောင်းတယ်လို့ခံစားတယ်မကောင်းဘူးလို့ခံစားတယ်နော်အဲ့ဒါလေးတွေကလည်းရှိနေကြတာပဲအဲ့ဒီကောင်းမကောင်းခံစားတဲ့သဘောတရားကလေးတွေကဟောလူတွေနဲ့တွေပြမာတွေဘယ်တတ္တဝါကြီးကြီးတမျိုးစီလားအတူတူလားအတ
ူတူပ
ါကောင်းတဲ့ခံစားမှုဖြစ်ခြင်းဖြစ်မယ်မကောင်းတဲ့ခံစားမှုဖြစ်ခြင်းဖြစ်မယ်အလယ်လက်ခံစားမှုဖြစ်ခြင်းဖြစ်မယ်ဒါပေမဲ့အတူတူကြည့်ပြီနော်ဘယ်သူတဏ္ဍာမှာရှိတဲ့ခံစားမှုကဘလို့ပုံစံမှာလို့ခွဲလို့မရဘူးမြတ်စွာဘုရားကပြောတယ်သုံးသက်တော့ဘယ်ပုံမှာပဲဖြစ်ဖြစ်တတ္တဝါမှန်တယ်မြတ်အားလုံးလို့ရတဏ္ဍာမှာဝေဒနာစရာသုံးမျိုးတည်းပဲရှိတယ်အဲ့ဒီသုံးယောကဒုက္ခဝေဒနာရဲ့ဒုက္ခဝေဒနာရဲ့ဥပိ္ပခာမြန်မာလိုပြန်လိုက်တော့ကောင်းတဲ့ခံစားမှုရဲ့မကောင်းတဲ့ခံစားမှုရဲ့အလယ်လက်ခံစားမှုအာလူတွေမှာသာ၃မျိုးရှိတာပါနတ်တွေမှာ၄မျိုးပါလို့ ပြောလို့ရ
မရပါဘ
ူး။အမြမာတွေကြတော့နှမျိုးတွေပဲရှိတယ်လို့ပေါ့ပြောလို့ရလားမရဘူးเนาะခွေးရည်ကြတဲ့ငတ်တွေမှာဝေဒနာတွေ5မျိုး6မျိုးရှိတယ်လို့ပေါ့ပြောလို့ရ
မရဘ
ူး။ဘယ်နှမျိုးပဲ
3မျိ
ုးအကောင်လုံးတဘောဇာနဲ့ကြည့်ပဲဟုတ်တယ်မဟုတ်လားဘယ်တတဝဘယ်ခန္ဓာဘယ်တဏ္ဍာမှာပဲရှိကြည့်ဝေဒနာဆိုတာဘယ်နှမျိုးပဲရှိတယ
်
3မျိုးပဲရှိတယ်ဘုန်းကြီးတို့ဒကာရမတွေဒါစဉ်းစားရင်းနဲ့တရားနာနေဖို့ပြောနေတာပါနော
်
သိသိချာချာစဉ်းစားကြည့်စိတ်တခြားတစ်ပါးမရောက်စေနဲ့သိသိချာချာစဉ်းစားကြည့်ဒီဝရဏလေးတွေဟာ3မျိုးမှလည်းပါ2မျိုးလည်းဖြစ်မလားဘူး4မျိုးလည်းဖြစ်မသွားဘူးအားလုံးဟာတဘောဇံနဲ့ကြည့်တယ်အဲ့ဒီတဘောဇံလေးကိုသူက1မျိုး၅က1မျိုးလို့ပြောနေခြင်းပြီးဝေဒနာအမျိုးမျိုးဖြစ်လို့မဟုတ်ဘူးကိုယ်စိတ်ထင်ရမြင်ရပြောနေတာဟုတ်တယ်မလားကိုယ်စိတ်သင်ရမြင်ရပြောနေတာဝေဒနာကတော့ဒီ3မျိုးပဲရှိတယ
်3
မျိုးဘယ်မျိုးရှိတော့
3မျိ
ုးပဲ3မျိုးပဲရှိတယ်နောက်ကပညာဆိုတဲ့တရားကဘာသဘောရှိလဲမှတ်သားတတ်တဲ့သဘောရှိတယ်အဲ့ဒီမှတ်သားတတ်တဲ့ပညာဆိုတဲ့သဘောလေးကဘောကဲတတ္တဝရရဲ့တတ္တမရှိဘူးလားရှိတယ်
ရှိတယ်
လူရင်းနဲ့ဒီပြဝါးဒီဘေသတ္တဝါရဲ့တဏ္ဍာမာပဲဖြစ်ဖြစ်မှတ်သားတဲ့သဘောတရားလေးမှန်နေမြသည်သိညက်ခန္ဓာဟုတ်တယ်မလားမှတ်သားဖို့မှတ်သားနည်းတာ꿰ပြခြင်း꿰ပြမှာမှတ်သားတဲ့သဘာဝလေးကတော့꿰ပြမှာမရှိပါဘူးအားလုံးကတပုံစံနဲ့ကြည့်ပဲနော်အားလုံးကတပုံစံနဲ့ကြည့်ပဲဘယ်သူမှမှတ်သားတဲ့ပုံစံမှတပါးကျန်တဲ့ပုံစံအနေနဲ့ပြောင်းလဲသွားတာတခုမှမရှိဘူးဒီလိုဆိုတော့တတ္တဝါရိယသဏ္ဍာန်မှာမှတ်သားတဲ့သဘောလေးကမရှိဘူးလားရှိပါဘူးပြုပြင်တဲ့သဘောလေးကရှိပ
ါ
ဘူးဒါနဲ့အတူတူပဲဝိညာဉ်နဲ့ခန္ဓာသိတဲ့သဘောလေးကရှိပ
ါ
ဘူးဒါနဲ့အတူတူပဲသူသိတာလဲသူသဏ္ဍာန်ကြည့်လဲသိတဲ့သဘောပဲကိုယ်သဏ္ဍာန်ကြည့်လဲသိတဲ့သဘောဘလို့သဏ္ဍာန်ပဲကြည့်ကြည့်ဘာသဘောရှိသိတဲ့သဘောပဲရှိတယ်သိတဲ့သဘောမှတပါမသိတတ်တဲ့သဘောကြောင်းလဲသွားတာရှိရလားအလုံးဟာသိတတ်တဲ့သဘောရှိတယ်မိမိတို့ရဲ့တဏ္ဍာမှာရှိနေတဲ့တရားတွေကိုတွေ့ရတရားစုလိုက်မယ်ဆိုရင်တရားဘယ်နှမျိုးတွေ့
န
ှမျိုး၅မျိုးတွေ့ဘယ်နှမျိုးတွေ့လဲ၅မျိ
ုး
အဲ့ဒီ၅မျိုးကိုခန္ဓာ၅ပါးလို့ပြောတာပါလ
ား
ခန္ဓာဆိုတာမြန်မာလိုပြန်တော့ပါလေခန္ဓာသာမြန်မာလိုပြန်တော့အစုဟုတ်တယ်မလားခန္ဓာသာမြန်မာလိုပြန်တော့ဗါလဲအစုအစုဘယ်နှမျိုးရှိလဲ5မျိုးရှိတူရတူရလေးတွေစုထားတာစုပေါင်းထားတာတူရတူရလေးတွေစုပေါင်းထားတာအဲ့ဒီစုပေါင်းထားတာကိုဘယ်လိုခေါ်လဲသေချာမှတ်နော်တူရတူရလေးတွေစုပေါင်းထားတယ်စုပေါင်းထားတာကိုဘယ်လိုခေါ်လဲခန္ဓာစုပေါင်းထားတာဒီခန္ဓာအဲ့ဒီအစုပေါင်းလေးတွေဘယ်နှမျိုးရှိတော့5မျိုးရှိသုတ္တန္တန်ကြည့်လဲဒီ5မျိုးကိုယ်တန္တန်ကြည့်လဲအဲ့ဒီ5မျိုးတည်တကယ်ကောမရှိဘူးလားရှိရှိနေတယ်အဲ့ဒီ5မျိုးတည်ဘယ်ပုဂ္ဂိုလ်တန္တန်မှာပဲကြည့်ကြည့်တကယ်မရှိဘူးလားရှိမသိမသာရှိနေတာလားသိသိသာသာရှိမထင်မရှားရှိနေတာလားထင်ထင်ရှားရှားရှိအာတကယ်ကိုထင်ထင်ရှားရှားရှိနေတာပါကိုကမြင်အောင်မကြည့်တတ်လို့ကိုကမြင်အောင်မကြည့်နိုင်သေးလို့ပါတကယ်ကတော့ထင်ထင်ရှားရှားကိုရှိနေတာပါအဲ့ဒီလိုထင်ထင်ရှားရှားရှိနေလို့နာမည်တစ်မျိုးအသိပေးလိုက်တယ်တက္ကရာဘာလဲလဲဘယ်လိုနာမည်ပေးလိုက်တော့သောသောကသဘောတရားလေးတွေစုထားတော့ကဘယ်လိုနာမည်ပေးလိုက်နာမည်ဘယ်လိုပေးလိုက်လဲအစုဘယ်နှမျိုးလဲ
5
မျိုးသဘောတရားလေးတွေစုနေတာကိုဘယ်လိုနာမည်ပေးမလဲခန္ဓာဘယ်လိုနာမည်ပေးမလဲခန္ဓာဘယ်နှပါလဲအစုဘယ်နှမျိုးလဲအစုလေးတွေစုတာ အဲ့ဒီ၅မျိုးသောအစုလေးတွေ၅မျိုးသောသဘောလေးတွေ၅မျိုးသောခန္ဓာလေးတွေထင်ထင်ရှားရှားမရှိဘူးလားရှိတယ်မထင်မရှားရှိတာမှမဟုတ်ပဲထင်ထင်ရှားရှားကိုရှိထင်ထင်ရှားရှားရှိနေလို့သူ့ကိုဘယ်လိုနာမည်ပေးမလဲသက္ကာယသူမှတ်နော်ဟောသက္ကာယသက္ကာယဆိုတာတခြားလားမှတ်တယ်ဟောဒီခန္ဓာ၅ပါးကိုပြောတာပဲသက္ကာယသရဘာကိုပြောတာတော့အဲဒီလိုတော့ဘုန်းကြီးတရားတော်ဘာရည်ရဲ့တန်တာမှာသက္ကာယလည်းမရှိဘူးလားရှိသက္ကာယရှိတယ်เนาะသက္ကာယသရဘာကိုပြောတာတော့ခန္ဓာ၅ပါးကိုပြောတာအဲဒီသက္ကာယဆိုတဲ့ခန္ဓာ၅ပါးကိုကြည့်လိုက်တယ်ကြည့်လိုက်တယ်သက္ကာယဆိုတဲ့ခန္ဓာ၅ပါးကိုအမှန်တိုင်းမသိတဲ့အခါကျတော့မိမိချင်းရမြင်ရနာမည်လေးတွေပေးပြီးတော့မကြည့်ဘူးလားကြည့်ကြည့
်ပါဘ
ူးကိုချင်းတို့နာမည်လေးတွေပေးလိုက်ကြတာဟုတ်တယ်မလားနာမည်ဘယ်လိုပေးတာလဲတကယ်အစ်စ်မှရှိတော့နာမည်ပေးတာလားကိုချင်းတို့နာမည်ပေးတာတကယ်အစ်စ်မှကသက္ကာယဟုတ်တယ်မလားတကယ်အစ်စ်မှကဘာတော့ခန္ဓာဘယ်နှပါးလဲအရိခန္ဓာ၅ပါးကိုမှန်တယ်မြင်ရလားသမီးဘာလို့တော့မှန်တယ်မမြင်တော့ကိုမြင်တယ်လို့ခလေးနဲ့ကြည့်ပြီးတော့เนาะနာမည်မျိုးမျိုးမပေးဘူးလားပေးပါဘူ
း
အဲ့ဒီလိုနာမည်ပေးတာကြတော့ပညာလို့ခေါ်တာပညာဆိုတာနာမည်ပေးထားတာဟုတ်တယ်မလားပညာဆိုတာဘာတော့အဲ့ဒီတော့နာမည်ပေးထားတာကပညာအဲ့ဒီပညာဒီတကယ်အမှန်ဟုတ်ရလားမဟုတ်ဘူးတက္ကရာကမှအမှန်ပညာကအမှန်ဟုတ်ရလားဒါပေမဲ့လို့တက္ကရာဆိုတဲ့တကယ်အမှန်ကိုမမြင်တဲ့အခါကျတော့ပညာကိုပဲအမှန်မထင်ဘူးလားထင်နေတာဘလို့ကောအမှန်ထင်တော့ပညာကိုအမှန်ထင်တာနော်အဲ့ဒီပညာကိုအမှန်ထင်တာဒီတကယ်ကောမှန်ရလ
ား
မမှန်ရင်မှားနေတာပေါ့တကယ်မမှန်ရင်ဘာဖြစ်တော့ဒီလိုဆိုရင်ပညာကိုတကယ်ထင်နေတဲ့အထင်ဒီမှန်တဲ့အထင်လားမှားတဲ့အထင်မှားတယ်ဆိုတော့ဒိဋ္ဌိပေါ့ဘယ်အပေါ်မှာမှားနေတာလဲပြီးတော့ဟောဒီသက္ကာယဆိုတဲ့ခန္ဓာ၅ပါးအပေါ်မှာမှားနေတာတိတိကျကျစဉ်းစားကြည့်နော်ဘယ်အပေါ်မှာမှားနေတာလဲသက္ကာယဆိုတဲ့ခန္ဓာ၅ပါးအပေါ်မှာမှားနေတာပညာပေါ်မှားတယ်လို့သွားမလုံးဘူးဟုတ်တယ်မလားဘယ်အပေါ်မှာမှားနေတာလဲတက္ကာယဆိုတဲ့ဟောဒီခန္ဓာ၅ပါးအပေါ်မှာမှားနေတော့လောကဥပမာအဖြစ်မျက်မြင်မြင်ပုံနာ6ယောက်ဆင်ကြီးကိုကြည့်ပြီးတော့သုံးသပ်တယ်ကြားဘူးကြမှာပေါ့နော်နှမောင်းကြီးခြင်ပြီးတော့ကြည့်တဲ့ပုံပေါ်ကဆင်ဆိုတာဘာနဲ့တူတယ်လို့ပြောဟမ်နမောကြိုက်ကြည့်ပါလေသူမနမောကြီးကြိုက်တဲ့ပုဂ္ဂိုလ်ကစင်္ဒရာဘာနဲ့တူတယ်လို့ပြောတော့မွေကြီးနဲ့တူတယ်နေရွယ်ကြီးကြိုက်တဲ့ပုဂ္ဂိုလ်ကစင်္ဒရာဘာနဲ့တူတယ်လို့ပြောရတ်တောင်ကြီးနဲ့တူတယ်လို့ပြောနော်ရတောင်နဲ့တူတယ်ဆိုတာကရတောင်လို့နာမည်ပေးလိုက်တာပညာဟုတ်တယ်မလားမွေလို့နာမည်ပေးလိုက်တာပညာဘယ်ဘောမှာမှားသွားတာလဲဆင်းဘောမှာမှားသွားမွေရင်းစစ်ကဆင်းဆင်းဘောမှာမမှားဘူးလားမှားပါနဗေးကြီးကိုကြင်ကြီးတဲ့ပုဂ္ဂိုလ်ကဆင်းဆိုတာအုံနိုင်ရန်ကြီးလို့ပဲဟုတ်တယ်မလားအမေကြိုက်တဲ့ပုံကိုကြတော့လဲဆင်းဆိုတာကြိုးကျစ်ထားတယ်အထင်းနဲ့မမှားဘူးလားမှားဘယ်ပုံမှာမှားတာကြိုးပုံမှာမှားတာမဟုတ်ဘူးနော်ဘယ်ပုံမှာမှားတော့မူလဖြစ်တဲ့ဆင်းပုံမှာမှားတာအဲ့ဒီဆင်းကိုပဲနာယံတို့မွေတို့ရတ်တောင်တို့နာမည်မျိုးမျိုးပေးလိုက်တာဆိုပညာဟုတ်တယ်မလားနာမည်မျိုးမျိုးပေးလိုက်တော့အဲ့ဒီနာမည်ကိုအတီတကယ်အမှန်လို့မြည်ဘူးလားယူ တကယ်အမှန်ကိုတော့မြင်ရလား တကယ်အမှန်ကိုမမြင်ဘဲနဲ့အမှားကိုအမှန်ထင်းနေတာဟုတ်တယ်မလားအမှားကိုအမှန်ထင်းတဲ့အတွက်ပါဠိလိုပြောတော့ဒိဋ္ဌိဘယ်ပေါ်မှာမှားနေတာလဲစင်ပေါ်မှာမှားအခုလည်းဘုန်းတော်တရားတော်မှာခန္ဓာ၅ပါးပေါ်မှာမမှားဘူးလားမှ
ား
ခန္ဓာ၅ပါးရဲ့နာမည်ကဘာတော့အဲ့ဒီတက္ကရာပေါ်မှာမှားနေတဲ့ဒိဋ္ဌိမို့လို့အဲ့ဒါဘာဒိဋ္ဌိဟုတ်ပြီဒါတက္ကရာဒိဋ္ဌိနဲ့ပတ်သက်လို့ရှင်းတော်တယ်နော်တက္ကရာဒိဋ္ဌိနဲ့ပတ်သက်လို့ရှင်းတော်ပြီရှင်းတော်ပြီဆိုရင်တက္ကရာဒိဋ္ဌိစင်အောင်ကြိုးစားခြင်းတဲ့ပုဂ္ဂိုလ်ဟာလွယ်သွားပြီပေါ့ဘယ်ပေါ်မှာအမှန်ရောက်အောင်လုပ်ယူရပါလဲဟုတ်တယ်ခန္ဓာ၅ပါးအပေါ်မှာခန္ဓာ၅ပါးအပေါ်မှာအမှန်မြင်အောင်လုပ်ယူရင်ဘာဒိဋ္ဌိရှင်းသွားမှာခန္ဓာ၅ပါးပေါ်မှာမှားနေတော့ကသက္ကာယဒိဋ္ဌိခန္ဓာ၅ပါးပေါ်မှာမှန်သွားတော့ဘာဒိဋ္ဌိဆင်သွားမလဲသက္ကာယဒိဋ္ဌိဆင်သွားမယ်ဟုတ်တယ်မလားပြန်ပြောခန္ဓာ၅ပါးပေါ်မှာမှားနေတော့ကဘာဒိဋ္ဌိဖြစ်တော့သက္ကာယပေါ်မှာမှားတဲ့ဒိဋ္ဌိသက္ကာယပေါ်မှာမှားတဲ့ဒိဋ္ဌိသက္ကာယဒိဋ္ဌိပြောကြည့်သာသက္ကာယအပေါ်မှာမှားတဲ့ဒိဋ္ဌိသက္ကာယဒိဋ္ဌိပြန်ပြောသာသက္ကာယဆိုတာဘယ်လိုတော့ခန္ဓာ၅ပါးဘယ်လိုပုံစံနဲ့ပါနေတာတော့ပုဂ္ဂိုလ်သတ္တဝါငါသတ္တဝါယောက်ျားမိန်းမလူနဲ့ယမတို့ပေါင်းကားချင်တဲ့အဲ့ဒီအမြင်လေးတွေနဲ့မမှားဘူးလားမှားပါနေတဲ့အတွက်ဗာဒိတိတော့သက္ကာယဒိဋ္ဌိနော်ဟုတ်ပြီအဲ့ဒီသက္ကာယဒိဋ္ဌိစင်စင်ခြင်းပါလေဆိုရင်ဘယ်လိုလုပ်ရဘယ်လိုလုပ်ရမလဲဘယ်လိုလုပ်ရမလဲအမှန်တရားလို့ပေါ့ဘယ်လိုလုပ်ရမှာလဲဘာကိုအမှန်တရားလို့ရသက္ကာယဆိုတဲ့ခန္ဓာ၅ပါးကိုအမှန်တရားလို့နော်ဟောရကရုပ်ခန္ဓာဟောရကဝိရဏခန္ဓာဟောရကသိဉ္ဇခန္ဓာဟောရကသင်္ခါရခန္ဓာဟောရကဝิญဉာဏခန္ဓာအဲ့ဒါလို့သိသွားရင်တက္ကာယအပေါ်မှာအမှန်မမြင်ဘူးလားမြင်လားတက္ကာယအပေါ်မှာအမှန်မြင်သွားရင်ဒိဋ္ဌိဆင်းသွားတာပေါ့တက္ကာယအပေါ်မှာဒိဋ္ဌိဆင်းသွားတဲ့အတွက်ဘာဒိဋ္ဌိဆင်းသွားတော့တက္ကာယဒိဋ္ဌိဆင်းသွားတယ်နော်အဲ့ဒီတော့တက္ကာယဒိဋ္ဌိဖြစ်နေတာဒီဘလူရဖုံးကွယ်မှုကြောင့်ဖြစ်နေတာတော့သက္ကာယဒိဋ္ဌိဆင်သွားပြီဆိုရင်ဘယ်လိုကောဆင်သွားမှာလဲအဝိဇ္ဇာအဝိဇ္ဇာဆင်သွားတော့ဘာဖြစ်သွားလဲဝိဇ္ဇာဖြစ်သွားအဲ့ဒီတော့သက္ကာယဒိဋ္ဌိဆင်စေခြင်းမှာလဲဆိုရင်ဘယ်လိုကနေဘယ်လိုဖြစ်အောင်လုပ်ယူပါအဝိဇ္ဇာအဝိဇ္ဇာကနေဝိဇ္ဇာဖြစ်အောင်လုပ်စကုံဥဒ္ဓပါတိဉာဏဥဒ္ဓပါတိပညာဥဒ္ဓပါတိဝိဇ္ဇာဥဒ္ဓပါတိအာလောကဥဒ္ဓပါတိအတူတူပဲနော်သက္ကောဉာဏ်မျက်စိအမှန်မြင်တဲ့ဉာဏ်မျက်စိလေးဖြစ်အောင်တော့ဉာဏဥဒ္ဓပါရီဉာဏ်ကလေးဖြစ်အောင်တော့ဟုတ်တယ်မလားပညာဥဒ္ဓပါရီပညာလေးဖြစ်အောင်တော့ဝိဇ္ဇာဥဒ္ဓပါရီဝိဇ္ဇာလေးဖြစ်အောင်တော့အာလောကဥဒ္ဓပါရီအလင်းလေးဖြစ်အောင်တော့အဲ့ဒီတော့ဆိုဝိဇ္ဇာမသိဘူးလားသိဘူးအဝိဇ္ဇာမကင်းဘူးလားကင်းဘူးအဲ့ဒီတော့လုံရင်ချုံလိုက်တော့အဝိဇ္ဇာကနေဝိဇ္ဇာဖြစ်အောင်တော့ဒါပဲမဟုတ်လားဘာကားတွေဘာဖြစ်အောင်လုပ်ရမှာလဲအဝိဇ္ဇာကနေဝိဇ္ဇာဖြစ်အောင်လုပ်ဒိဋ္ဌိဖြစ်နေတာဘလူးလက်ချက်တော့အဝိဇ္ဇာကဩဒိဋ္ဌိစင်စေခြင်းရင်အဝိဇ္ဇာကနေဘာဖြစ်အောင်လုပ်ရမှာလဲအဝိဇ္ဇာဖြစ်အောင်လုပ်ကဲဒါပြန်ပြောတဲ့လက်စံနဲ့ဒိဋ္ဌိ၃မျိုးစောင့်အောင်ပြောလိုက်ပါနော်ခန္ဓာ၅ပါးသည်ဘာလဲတော့သက္ကာယအပေါ်မှာအမှားမြင်တာသည်သက္ကာယဒိဋ္ဌိဟုတ်တယ်မလားခန္ဓာ၅ပါးသည်ဘာလဲတော့သက္ကာယခန္ဓာ၅ပါးသည
်
အဲ့ဒီခန္ဓာ၅ပါးပေါ်မှာမြင်ပါတာသည
်
ဘယ်လိုမြင်နေလို့တော့ဘယ်လိုမြင်လို့မြင်ပါတယ်လို့ပြောရတာပုဂ္ဂိုလ်အတ္တဝါငါသတ္တဝါယောက်ျားမိန်းမလူနဲ့ဘုပေါင်းပါဟုတ်ပြီဒါသက္ကာယရည်ဒီသဘောသိသွားပြီနော်အဲ့ဒီသက္ကာယဒိဋ္ဌိလေးရှိသွားရှိလာပြီဆိုရင်ယုံနာလည်းမသိတော့ ခန္ဓာလည်းမသိတော့ကဲယောနာခန္ဓာမှမသိဖြစ်ပြတော့သိပ
ါ
ဘလို့ဖြစ်ပြီးတော့ဘလို့ပြတ်တယ်ဆိုတာသိပါမလား ဟောပြတ်တာမသိဘူးပြတ်တာမှမသိဘူးဆိုရင်ဘလို့အယူလေးတွေယူနေပါလေခိုင်နေမြဲတယ်ပေါ့ဟုတ်တယ်မလားပြတ်တာလေးကိုမသိဘူးဆိုတော့လေသူကပြတ်တာမှမမြင်ပဲကိုဟုတ်တယ်မလားပြတ်တာဘလို့ပြတ်တာတော့ယုံနဲ့နေပြတ်တာခန္ဓာတွေပြတ်တာခန္ဓာမှမသိတဲ့ပုဂ္ဂိုလ်ပြတ်တာပဲသိပါသိပါမလား
သ
ိပါပညာနေတဲ့လောကသမုဒိသစ္စာပညာနေတဲ့ဟာလူတယောက်သိသွားတယ်ဒါတော့သူသိရင်သိမှာပေါ့ဟုတ်တယ်မလားအိမ်တလုံးပြိုကျသွားတယ်တိုက်တလုံးပြိုကျသွားတယ်သိပ္ပိတ္တပင်ကြီးလဲသွားတယ်ဒါတော့ပဲသိမှာပဲနော်လူတယောက်သိသွားရင်လည်းလူတယောက်သိတယ်ဒါတော့ပဲသူသိမှာပဲအဲ့ဒီလူတို့နတ်တို့မြမတို့သိပ္ပိရင်ပြတောတောင်ထဲမှာရှိနေတဲ့ယုတ်ဓမ္မနန္ဒမလေးတွေပြတ်တာသိပါမလား
သိပါပါ
အရာတွေပြတ်တာကိုသိမှတကယ်မှန်ကိုသိတဲ့အမြင်လို့ခေါ်တယ်။အရိဓမ္မမောင်ဖဲနဲ့အလူတယောက်သိသွားတယ်သိတယ်လို့သိတယ်ဒါပြတ်တာတကယ်ပြတ်တယ်အစစ်အမှန်ပြတ်တဲ့အနိစ္စကိုသိတာလို့ခေါ်ရလ
ား
မခေါ်ဘူး။ဒါပညာအနေနဲ့ပြတ်သွားတာ။ဖြစ်တော့ကလည်းသူထင်တာကပညာနဲ့ထင်နေတာ။ပြတ်သွားတဲ့နေရာမှာလည်းဘာနဲ့ထင်နေတာတော့ပညာနဲ့ပဲအလူတယောက်မွေးလာတယ်လူတယောက်သိသွားတယ်ဒါတော့ပဲအဲ့ဒီလိုအမြင်ကြီးတခြားလားပြညာမြင်လားရောက်နိုင်မြင်ဟုတ်ရလားပရမမြင်ဟုတ်ရလားပရမမြင်မဟုတ်ရင်အမှန်မြင်ပဲဟုတ်ပါအဲ့ဒီတော့ပရမမြင်မှမမြင်ဘူးဆိုရင်ပရမတ္ထတရားလေးဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ဒါသူသိပ
ါ
မသိဘူးတက္ကာယဒေတိရှိနေရင်ရောက်နိုင်မမြင်ဘူးခန္ဓာမမြင်ဘူးခန္ဓာမမြင်ရင်ခန္ဓာဖြစ်တာလည်းမသိဘူးခန္ဓာပြတ်တာလည်းခန္ဓာပြတ်တာမှမသိဘူးဆိုရင်ခိုင်နေမြဲတယ်ဆိုတဲ့အယူအဆမဝင်ဘူးလားဝင်ဘာမမြင်လို့လဲပြတ်တာကိုခန္ဓာပြတ်တာကိုမမြင်လို့နော်ခန္ဓာပြတ်တာကိုမမြင်တဲ့အတွက်ခိုင်နေမြဲတယ်ဒီနဲ့တတ်တယ်ဆိုတဲ့အယူမယူဘူးလားယူယူတယ်နော်ပြတ်တာကိုမမြင်လို့တကယ်တော့မိမိတို့ရဲ့တဏ္ဍာမှာယုတ်တရားနဲ့တရားတွေရှိတယ်။အဲ့ဒီယုတ်တရားနဲ့တရားတွေဒီခိုင်နာမြဲတာတစ်ခုမှမရှိဘူး။စက္ကမလားမပြတ်ဘူးလားပြတ
်
။မျက်စိတမိလျှက်တစ်ပြက်အတွင်းမှာတော့ကရေတသိန်းသောစိတ်တွေဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်။ဟုတ်တယ်မလား
။
အဲ့ဒါမြင်ရလား ။အဲ့ဒါမမြင်တော့ခိုင်နေမြဲတယ်။မိမိစိတ်ကလေးဖြစ်ပေါ်လာတယ်။ဟောမိမိစိတ်ကလေးကလည်းခိုင်နေမြဲတယ်တည်တယ်တက်တယ်နော်ပုဂ္ဂိုလ်တ attva လေးဖြစ်လာတယ်အဲ့ဒီပုဂ္ဂိုလ်တ attva လေးကလည်းခိုင်နေမြဲတဲ့ဒီတက်တယ်အဲ့ဒီယူလေးတွေမယူဘူးလားယူကိုယ်ကောကိုပြန်ပြီးတော့သုံးသက်ကြည့်ပေါ့မနေ့တုန်းကလည်းမှန်ထဲမှာကြည့်တော့ဒီယုတ်ပဲကနေ့လည်းမှန်ထဲမှာကြည့်တော့ဒီယုတ်ပဲမပြောင်းလဲဘူးလို့မထင်ဘူးလားထင်တယ်ဟောဒီပုဂ္ဂိုလ်တ attva ကြီးမပြောင်းလဲတာကသူကသိနေတာကိုအဲ့ဒီပုဂ္ဂိုလ်တ attva ကြီးရဲ့တန်တန်အတွင်းထဲမှာရှိနေတဲ့ယုတ်ဓမ္မနန္ဒမလေးတွေခန္ဓာမဆက်တသေးသေးဖြစ်ပြက်နေတာကြတော့သူသိရလားမ
သ
ိပါဘူးအဲ့ဒါမသိတဲ့အခါကျတော့အော်ပုဂ္ဂိုလ်တ attva ကြီးငါမသိနိုင်သေးဘူးဟုတ်တယ်မလားငါမသိသေးဘူးငါမသိသေးဘူးဆိုတာဘာပြောတာတော့ခိုင်နေခိုင်နေမြဲတဲ့သဘောလေးရှိနေတယ်အဲ့ဒါမထင်ဘူးလားထင်ပါဘူ
းအ
ဲ့ဒီထင်နေတာတခြားလားအမြင်မှားလားမ
ြင်
မှားအမြင်မှားဆိုတော့ဒိဋ္ဌိခိုင်နေမြဲတယ်လို့ယူတဲ့ဒိဋ္ဌိတွေဘာဒိဋ္ဌိတွေသတ္တရာဒိဋ္ဌိနော်အဲဒီတော့ခိုင်နေမြဲတယ်ဆိုတဲ့ယူဆလေးယူတော့တက္ကာယဒိဋ္ဌိရှိကသွားတော့သတ္တရာဒိဋ္ဌိကနောက်ကလိုက်တာပေါ့ယောနာခန္ဓာကိုယောနာခန္ဓာမှမသိတော့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်လေးတွေရအောင်ပြီးတော့ပုဂ္ဂိုလ်တ attva လေးသိရင်တော့မှနောက်ဘဝမှာပြန်ဖြစ်အောင်ပါမတွေ့ဘူးလားတွေ့ဒီဘဝမှာသိရင်နောက်ဘဝမှာပြန်ဖြစ်အောင်မယ်လူရင်လည်းဖြစ်ရင်ဖြစ်မယ်နိုင်ရင်လည်းဖြစ်ရင်ဖြစ်မယ်ပြမရင်လည်းဖြစ်ရင်ဖြစ်မယ်ဟုတ်တယ်မလားလူဖြစ်လို့လူပြလူသိလို့လူပြဖြစ်တယ်လူသိလို့လက်ဖြစ်တယ်ဆိုတော့တရားတော်ကဘာအဓိပ္ပာယ်ရောက်ခိုင်နေမြဲတဲ့တရားအဓိပ္ပာယ်မရောက်ဘူးလားရောက
်
ခိုင်နေမြဲတဲ့တရားအဓိပ္ပာယ်ရောက်နေတယ်နော်လောကပညာအနေနဲ့တော့မပြောနိုင်ဘူးလားပြောနိုင်လား ပညာအနေနဲ့တော့ပြောချင်ပြောပေါ့ဟုတ်လားသို့တော်လည်းပဲအချင်းအမြင်အနေနဲ့တော့မထင်ဖို့လိုပါလေပညာအနေနဲ့တော့လူသေးလို့လူဖြစ်တယ်လူသေးလို့နတ်ဖြစ်တယ်မပြောရဘူးလားပြောရမှာလားဒါကပညာနဲ့ပဲเนาะပညာနဲ့ပဲ သို့သောပရမတ်နယ်ဘယ်ကနေကြည့်လိုက်တဲ့အခါကျတော့လူသေးလို့လူဖြစ်တာလားယုံနယ်နေချုပ်ပြီးတော့ယုံနယ်နေအစ်စ်ပေါ်တာလားဟောယုံနယ်နေအစ်စ်ပေါ်တယ်ဆိုတော့ယုံနယ်အဟောင်းနေမချုပ်ပဲနဲ့ယုံနယ်အစ်စ်ပေါ်မှာယုံနယ်အစ်စ်ပေါ်တာကိုသိလိုက်ရင်ယုံနယ်အဟောင်းဘာဖြစ်သွားလဲချုပ်သွားတယ်လို့မသိရဘူးလားသိရလားဒါပေမဲ့ယုံနယ်ကိုမသိတော့ပုဂ္ဂိုလ်တ attva လို့ဆိုတဲ့အသိတွေသိနေတာအဲ့ဒီအပေါ်မှာတကယ်ဟုတ်တယ်လို့များစွဲလိုက်မယ်ဆိုရင်ဘာတိတိဖြစ်သွားခိုင်နေရတဲ့တိတိတက်နေတဲ့အယူနဲ့စွဲလိုက်ရင်လေသတ္တရာတိတိဒီဘဝကသေးတယ်နောက်ဘဝမှာဖြစ်တယ်လူသေးလို့လူဖြစ်တယ်လူသေးလို့နတ်ဖြစ်တယ်လူသေးလို့ဗြဟ္မာဖြစ်တယ်ဘဝပြောင်းတယ်ဘဝကူးတယ်ဘာတိတိတော့သတ္တရာတိတိမလားဘဝကြောင်းတယ်ဆိုတော့ဒီဘဝကနေတော့ဘဝကြောင်းသွားတယ်ဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားရောက်ဒီမျိုးကနေဘုံမျိုးကြောင်းတယ်နော်ဒီမျိုးကနေဘုံမျိုးကြောင်းတယ်ဒီဘဝကနေဘုံမျိုးကြောင်းတယ်ဒီဘဝကနေဘုံဘဝကြောင်းသွားတယ်ဆိုတော့မပြတ်မစိမ့်ပဲနဲ့နောက်ဘဝရောက်သွားတယ်ဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားရောက
်
အဲ့ဒါဘာတည်းထိတော့သတ္တရာတိဒီလိုဆိုတော့အဝိညာဉ်ပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏအတိတ်တုန်းကသင်္ခါရဆိုတဲ့ကံကြောင့်ယခုဘဝမှာခန္ဓာ၅ပါးလာရတယ်။အဲဒီလိုလာရတဲ့အခါမှာကံကနေပြုတ်ပြန်ဖန်တီးပေးလိုက်လို့ခန္ဓာ၅ပါးလာရတယ်။အဲဒီကံဒီမပြတ်မစိမ့်ပဲနဲ့ဒီဘက်ဘဝရောက်လာပါတယ်လို့များပြောလိုက်ရင်ဗာဒိတိတော့သတ္တရာတိတိဒီလိုမလား အဲဒီတော့ပောကောတတ္တဝါလို့ယူနေတဲ့မြတ်ကာလပတ်လို့သတ္တရာတိတိကလည်းနောက်ကနေပါနေပါပဲ။နော်ပါနေပါပဲ။သတ္တရာဒိဋ္ဌိရဲ့လို့ရှိနေပြီဆိုရင်ဩစိတာဒိဋ္ဌိကလည်းပဲမရှိဘူးလားရှိမှာလား
ရှ
ိမှာပဲနော်ဘာဖြစ်လို့လဲမြင်တဲ့အခါကျတော့အာဒီဘဝကသိလို့ရှိရင်နောက်ဘဝဘာမှမဖြစ်တော့ဘူးအဲ့ဒီຢູ່လေးမြဲຢູ່လိုက်မယ်ဆိုရင်အဲ့ဒါဗာဒိဋ္ဌိဖြစ်တော့ဩစိတာဒိဋ္ဌိဒီဘဝကရှိတဲ့ပုဂ္ဂိုလ်တ attva ယုံနံတယ်နောက်ဘဝရှိတဲ့ပုဂ္ဂိုလ်တ attva ယုံနံဘာမှမဆိုင်ပါဘူးဆိုရင်ဩစိတာဒိဋ္ဌိမဖြစ်ဘူးလားဖြစ်သွားလားဖြစ်သွားတာပဲဒီလိုမလားဖြစ်သွားတာပဲ။အာတကြောတကြောပုဂ္ဂိုလ်များဆိုလို့ရှိရင်ဟာအကုသိုလ်တရားလေးများပြုလုပ်တယ်။အကုသိုလ်တရားလေးများပြုလုပ်တယ်ဟာမင်းအကုသိုလ်မပြုနဲ့အကုသိုလ်ပြင်မကောင်းတဲ့ချုပ်ခံလိုက်ရမယ်။ကိစ္စမရှိပါဘူး။အကုသိုလ်လုပ်တယ်ဘလို့ပဲလုပ်လို့ငါကောင်းကျိုးတွေခံစားနေရတာပဲ။အဲဒီအကုသိုလ်ဆိုတဲ့ကံနဲ့ငါခံစားနေရတဲ့ကောင်းကျိုးနဲ့ဘာမှမပတ်သက်ပါဘူး။ဗာဒိတိတော့ကောင်းစီတာတည်းဖြစ်ဒီလိုမလားတကယ်တော့ကြတော့အကုသိုလ်ကံနဲ့မပတ်သက်ပြင်မယ်တခြားနဲ့ပတ်သက်နေတာလားကုသိုလ်ကံနဲ့ပတ်သက
်
ကုသိုလ်ကံနဲ့ပတ်သက်နေတာအကြောင်းအကျိုးဘာမှမပတ်သက်ပါဘူးလို့ယူလိုက်တော့ဘာတိတိဖြစ်သွားတော့ဟောစီတာခိုင်နေမြဲတဲ့တည်တဲ့တက်နေလို့ယူတာကပုဂ္ဂိုလ်တ attva လို့ယူတာကတက်ကရတည်းဖြစ်ဒီလိုမလားအဲ့ဒီဒိဋ္ဌိအားလုံးတွေဘယ်ပေါ်မှာခြေခံတယ်လဲပြီးတော့ဘယ်ပေါ်မှာခြေခံတော့ခန္ဓာ၅ပါးကိုခန္ဓာ၅ပါးမှမသိလို့ယောဏ်ကိုယောဏ်မှမသိလို့ဖြစ်ပျက်ကိုအဲ့ဒါကြောင့်ဒိဋ္ဌိဖြစ်နေတာမဟုတ်လားယောဏ်ကိုယောဏ်မှမသိအောင်ခန္ဓာကိုခန္ဓာမှမသိအောင်ဘလုကဖောက်ွယ်ထားတာအဝိဇ္ဇာကဖောက်ွယ်ထားတယ်နော်အဝိဇ္ဇာကလေးကဖောက်ွယ်ထားတာယောဏ်ကိုယောဏ်မှမသိခန္ဓာကိုခန္ဓာမှမသိအဲ့လိုမသိတဲ့အခါကျတော့ယောဏ်ခန္ဓာဖြစ်ပျက်ဒါကုန်းမှမသိရင်ဘာသစ္စာမသိဘူးယောနာခန္ဓာဖြစ်ပျက်ဒီဘာသစ္စာဒုက္ခသစ္စာလည်းမသိဘူးပေါ့ဟုတ်တယ်မလားအဲ့ဒါတော့မသိတဲ့အခါကျတော့ဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာဆိုတဲ့မသိမှုကြောင့်နဲ့သင်္ခါရဆိုတဲ့အလုပ်တွေမလုပ်ဘူးလားလုပ်သင်္ခါရတရားဘယ်ကြောင့်ဖြစ်တော့အဝိဇ္ဇာကြောင့်ဖြစ်တာဒီလိုမလားအဝိဇ္ဇာကမသိတော့သင်္ခါရကပြုလို့အာထုတ်တယ်။ဘာရင်းနဲ့ပြုလို့အာထုတ်တယ်လဲလို့မေးရင်ကုသိုလ်နဲ့လည်းပြုလို့အာထုတ်တာပဲ။အကုသိုလ်လည်းပြုလို့အာထုတ်တာပဲ။ဇာနေနဲ့လည်းပြုလို့အာထုတ်တာပဲ။ဟုတ်တယ်မလား။သိပြီးတော့ပြုလို့တာလားမသိဘဲပြုလို့တာလား။မသိတော့ဘယ်လိုကဖုံးကွယ်ထားလဲ။အဝိဇ္ဇာကဖုံးကွယ်ထားတဲ့ဒုက္ခသစ္စာဒုက္ခသစ္စာမသိရလား။အဲ့ဒါတော့မသိတော့ဘာဖြစ်တော့နော်။ပြုလို့အာထုတ်တဲ့နေရာမှာယခုလိုပြုလုပ်အပ်တဲ့ကုသိုလ်ကောင်းမှုစုစုကြောင့်လူချမ်းသာရရပါလို့ဤ။နတ်ချမ်းသာရရပါလို့ဤ။သုမတော်မလားသုတော
်
။လူချမ်းသာရရပါလို့ဤဆိုတော့လူချမ်းသာဆိုတာတရားဓမ္မလေ တခြားပြောတာခန္ဓာ၅ပါးပြောလက်ချားတာကလည်းဘာပြောတာတော့ခန္ဓာ၅ပါးပဲဟုတ်လားအဲ့ဒီခန္ဓာ၅ပါးကိုဘာလို့ထင်နေလဲချမ်းသာဘာလို့ထင်နေလဲတကယ်ကခန္ဓာ၅ပါးဒီဘာသစ္စာတော့ယောဂသစ္စာမသိသလားမသိဘူးလားသ
ိ
ဘူးဘုလူကဖုံးကွယ်ထားတယ
်
အဝိဇ္ဇာကဖုံးကွယ်ထားတယ်နော်လူချမ်းသာလူဘဝလူချမ်းသာလူဘဝရောက်လာတဲ့ချမ်းသာဒုက္ခနဲ့ပြည့်စုံလိုက်တာသားနဲ့သမီးနဲ့ဇနီးနဲ့ခင်ပွန်းနဲ့ဆွေနဲ့မျိုးနဲ့ပစ္စည်းရောဇာယရဏနဲ့တိုက်နဲ့တာနဲ့နေရတာတည်ချမ်းသာတာပဲချမ်းသာတာပဲလို့သာပြောနေတာအဲ့ဒီချမ်းသာတယ်ဆိုတဲ့အရာတွေစစ်စစ်ကြည့်လိုက်တော့ခန္ဓာဘယ်နှပါးတွေ့ခန္ဓာ၅ပါးပဲဟုတ်လားသားပဲသမီးပဲဇနီးပဲခင်ပွန်းပဲဆိုတာလည်းပါတယ်နော
်
ငါဆိုတာလည်းပဲတိုက်တွေတာတွေစိတ်တွေရွှေတွေဆိုတာလည်းပဲခန္ဓာ၅ပါးထဲမှာပါဝင်ဖြစ်တယ်ဘုပ္ပခန္ဓာပေါ့ဟုတ်တယ်မလားအော်ဘယ်ခန္ဓာပဲဖြစ်ဖြစ်ခန္ဓာမှန်ရင်ဘာဖြစ်တော့ဖြစ်ပြီးရင
်
ဘာသစ္စာလဲခန္ဓာမှန်သမျှဖြစ်ပြီးရင်ပြတ်တတ်တယ်ဖြစ်ပြပါသစ္စာဒီလိုဆိုလူချမ်းသာလို့ပြောတာလေဘာသစ္စာလဲသားရီသမီးရီဇနီးရီခင်ပွန်းနေနေနေရတာချမ်းသာပါတယ်လို့ပြောပေမဲ့ဘာသစ္စာနဲ့နေနေရတာဒုက္ခသစ္စာနဲ့နေနေရတာပဲဒီခန္ဓာ၅ပါးကြီးရနေတဲ့ကာလပတ်လုံးဘာသစ္စာကြီးရအဲ့ဒါလူချမ်းသာရရပါလို့ဤနောက်ဘဝလူချမ်းသာရရပါလို့ဤဆိုတော့မတိချင်းဘယ်နှမျိုးတော်ဖြစ်ဒီဘဝမှာရထားတဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရားကိုလည်းမသိဘူးနောက်ဘဝမှာရလက်တက်ဖြစ်တဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရားကိုလည
်း
မသိဘူးဟုတ်တယ်မလားဒီဘဝဒုက္ခသစ္စာမသိလို့နောက်ဘဝဒုက္ခသစ္စာမသိတာပေါ့ဒီဘဝဒုက္ခသစ္စာကိုသာသိထားမယ်ဆိုတော့နောက်ဘဝမှာပြန်ရမှာကလည်းပဲဒုက္ခသစ္စာပါပဲလို့မသိရဘူးလားသိရနောက်ဘဝမှာပြန်ရမယ်လူချမ်းသာနာချမ်းသာဒုက္ခသစ္စာပါမသိတာဘလို့ပေါ်ခြေခံနေတယ်လဲမေးတော့အာပစ္စုပန်ဘဝမှာမသိလို့နောက်ဘဝကိုမသိတာပေါ့ဟုတ်ရဲ့လားအခုလောလောဆယ်ရထားတဲ့ဘဝသည်ဘာသစ္စာတော့လောလောဆယ်ရထားတဲ့ခန္ဓာသည်ဘာသစ္စာတော့လောလောဆယ်ရထားတဲ့ပစ္စုပ္ပန်မှာရထားတဲ့ခန္ဓာကိုသာဒုက္ခသစ္စာပါပဲလို့နော်ဆုံးပြချက်ချပြီးတော့သိလိုက်မယ်ဆိုရင်နောက်ဘဝဘာခန္ဓာမင်းရရဒုက္ခသစ္စာပဲပြန်ရအောင်ပါပဲလို့မသိဘူးလားသိပါဘ
ူး
နောက်ဘဝရလာတဲ့ခန္ဓာဒုက္ခသစ္စာပါပဲလို့မသိချင်းသည်ယခုဘဝရလာတဲ့ခန္ဓာကိုလည်းပဲဒုက္ခသစ္စာပါပဲလို့မသိလို့သာပေါ့သိရင်နောက်ဘဝရမယ်ခန္ဓာဒုက္ခသစ္စာပါပဲလို့သူသိရမှာပေါ့ဟုတ်တယ်မလားအဲ့ဒီတော့ဒုချမ်းသာရရဘာလို့ဤနတ်ချမ်းသာရရဘာလို့ဤလို့ဆွတောင်းတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာမသိချင်းဘယ်နှမျိုးလဲမသိချင်းနှမျိုးမသိခြင်းဘယ်နှမျိုးလဲလောလောဆယ်ရထားတဲ့ခန္ဓာဒုက္ခသစ္စာမှန်သောသိရလား နောက်ဘဝရလက်တဲ့ခန္ဓာဒုက္ခသစ္စာမှန်သောသိရလ
ား
မသိဘူးအဲ့ဒီတော့မသိအောင်ဘယ်လိုကဖုံးကွယ်ထားတာလဲအဝိဇ္ဇာကဖုံးကွယ်ထားတော့ဒီဘဝရထားတဲ့ခန္ဓာကိုလည်းပဲဒုက္ခသစ္စာမှန်မသိဘူးနောက်ဘဝရလက်တဲ့လူချမ်းသာတဲ့ချမ်းသာကိုလည်းပဲဒုက္ခသစ္စာမှန်မသိဘူးဒီလိုမလားအဲ့တော့မသိတော့လူချမ်းသာရရဘာလို့ဤနေချမ်းသာရရဘာလို့ဤလို့ဆုတောင်းတာသိလို့ဆုတောင်းတာလားမသိလို့ဆုတောင်းတာမသိတာကအဝိဇ္ဇာဆုတောင်းပြီးတော့ကုသိုလ်ပြုတာကသင်္ခါရအဝိဇ္ဇာဖြစ်เสียရဟောဒီနှလုံးထဲတွင်ပဲဘုန်းကြီးတရားဓမ္မတွေအမတန်တန်မိုးရှိနေဟုတ်တယ်မလားအဝိဇ္ဇာဖြစ်เสียရပါတယ်တော့အဝိဇ္ဇာကမသိတာသင်္ခါရကပြုလို့အားထုတ်တာဘာတွေပြုလို့အားထုတ်တော့ဆိုတော့လူချမ်းသာရာချောင်းအလုပ်တွေပြုလို့အားထုတ်တာပေါ့နတ်ချမ်းသာရာချောင်းအလုပ်တွေပြုလို့အားထုတ်တာပေါ့မသိတာကအဝိဇ္ဇာလူချမ်းသာနတ်ချမ်းသာရာချောင်းအလုပ်တွေပြုလို့အားထုတ်တာကသင်္ခါရနော်အဲ့ဒီလူချမ်းသာနတ်ချမ်းသာရရဘာလို့ဤဆိုတော့လူချမ်းသာကိုချမ်းသာလို့ချင်းနေတယ် ဒုက္ခကိုဒုက္ခလို့မသိဘူးချမ်းသာလို့ထင်နေတယ်ဒုက္ခဆိုတဲ့တရားကိုချမ်းသာလို့ထင်အောင်ဘယ်လိုကလည်ပြပေးထားတာလဲအဝိဇ္ဇာကလည်ပြပေးထားတဲ့အခါကျတော့ဟောနောက်ဘဝမှာသားနဲ့တွေ့ရမယ်သမီးနဲ့တွေ့ရမယ်ဇနီးနဲ့တွေ့ရမယ်ခင်ပွန်းနဲ့တွေ့ရမယ်ပုဂ္ဂိုလ်တ attva အပေါ်မှာအမြင်ကြီးရောက်လာတဲ့အခါကျတော့သက်ကာယအပေါ်မှာအထင်မှားအမြင်မှားတွေမရဘူးလားရသက်ကာယအပေါ်မှာအထင်မှားအမြင်မှားတွေရလာပြီဆိုကြတဲ့ကောင်ကဘာကိလေသာလေးတွေဖြစ်နေတော့ဒိဋ္ဌိကိလေသာဘာကိလေသာလဲအမှန်ကိုမှန်တယ်မသိအောင်ဖုံးပယ်တာကဘာကိလေသာအဝိဇ္ဇာကိလေသာပုဂ္ဂိုလ်တ attva ကတ attva ယောက်ျားမိန်းမလို့အထင်မှားတာကဘာကိလေသာဒိဋ္ဌိကိလေသာဒီလိုမလားအဲ့ဒီဒိဋ္ဌိကိလေသာကလေးနဲ့ပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမိန်းမလို့ထင်မှားတော့အဲ့ဒါလေးကိုမလိုချင်ဘူးလားလိုချင်လိုချင်တာကတဏှာပေါ့နော်လိုချမ်းတာလိုချင်တယ်နဲ့ချမ်းတာလိုချင်တယ်လိုချင်တာကဘာတော့တဏှာဩဒီလိုဆိုတော့အဝိဇ္ဇာကလုံးရှိကသွားလိုက်တာနောက်ကဘယ်လိုတွေလိုက်လာတော့ဒိဋ္ဌိနဲ့လိုက်လာတယ်တဏှာနဲ့လိုက်လူတွေလိုက်လာတော့အဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိတရားပဏ္ဏမျိုးပေါင်းစုပြီးတော့ဖြစ်နေတာလေအဲဒီသောင်းမျိုးပေါင်းစုပြီးတော့ဖြစ်ပြီးဖြစ်နေကြတော့လည်းပဲအခုဒီနေရာမှာတော့မြတ်စွာဘုရားကနံပါတ်1အကွက်ထဲမှာဘယ်တရားကိုဟောထားတော့အဝိဇ္ဇာတရားပဲဟောထားတာနော်ဒါကြောင့်အဝိဇ္ဇာတရားလို့ပဲမှတ်လိုက်အဝိဇ္ဇာတော့မှတဏှာနဲ့ဒိဋ္ဌိပါတယ်လို့တော့စိတ်ထဲမှာသိထားလိုက်ဟုတ်တယ်မလားအဲဒီအဝိဇ္ဇာတရားဟောကြွယ်လိုက်တော့အဝိဇ္ဇာကမသိတာမသိတယ်လို့ကာယကံနဲ့ပြုလုပ်တယ်ဝစီကံနဲ့ပြောဆိုတယ်မနောကံနဲ့တွေးတယ်ကြံတယ်ဟောသင်္ခါရလေးတွေမဖြစ်ဘူးလားဖြစ်ပါဘူးအဲ့ဒီသင်္ခါရနောက်မှာဘလူကကြီးဆုံးနေတော့အဝိဇ္ဇာကကြီးဆုံးနေတာပေါ့ဘလူကကြီးဆုံးနေတော့ဒီလိုဆိုဟောဒီသင်္ခါရဒီဘလူအုပ်ချုပ်ထားတဲ့သင်္ခါရသင်္ခါရကတခြားလားကံလားဘလူအုပ်ချုပ်တဲ့ကံတော့အဝိဇ္ဇာအုပ်ချုပ်တဲ့ကံအဝိဇ္ဇာပစ္စယသင်္ခါရဘယ်လိုချုပ်တဲ့ကံတော့အတိတ်ကာလတခြားလုံးမှာဘာကံနေပြုလုပ်လာခဲ့တာတော့အဝိဇ္ဇာအုပ်ချုပ်တဲ့ကံနေပြုလုပ်လာခဲ့ပါတယ်ဟုတ်တယ်မလားအတိတ်ကာလတခြားလုံးမှာဘာအုပ်ချုပ်တဲ့ကံနေပြုလုပ်လာခဲ့တာပါလေအဝိဇ္ဇာအုပ်ချုပ်တဲ့ကံနေပြုလုပ်လာခဲ့ပါတယ်တသတရာလုံးတော့အဲ့ဒီအဝိဇ္ဇာအုပ်ချုပ်တဲ့ကံနေပြုလုပ်လာခဲ့လေပြုလုပ်လာခဲ့တဲ့အတွေ့နောက်ဒုတိယဘဝနံပါတ်2အကွက်မှာလူတွေလည်းဖြစ်ရ၊နတ်တွေလည်းဖြစ်ရ၊ပြမာတွေလည်းဖြစ်ရ၊ခွေးချင်းကဒိဆန်လည်းဖြစ်ရ၊မျိုးမျိုးဖြစ်ရတာဒီတခြားကြောင့်ဖြစ်တာလားအဝိဇ္ဇာတဏှာကြောင့်ဖြစ်တာလားအဝိဇ္ဇာဒါကြောင့်အဝိဇ္ဇာအဝိဇ္ဇာနဲ့သင်္ခါရကြောင့်ဖြစ်တာပေါ့နော်ဘလို့ကြောင့်ဖြစ်ရတာတော့ဒီလိုဆိုတာဝိဇ္ဇာသင်္ခါရသည်အတိတ်ကာလတစ်လျှောက်လုံးမှာအကြောင်းတရားအဖြစ်နဲ့ဆောင်ရွက်ခဲ့တဲ့အုပ်စုတစ်ခုမဟုတ်ဘူးလားဟုတ်ပါဘူးအဝိဇ္ဇာနဲ့သင်္ခါရအတိတ်အကြောင်းတလွာဘယ်တော့ကဖြစ်ခဲ့တော့အတိတ်ကာလတုန်းကဖြစ်ခဲ့တယ်ဘယ်တော့ကဖြစ်ခဲ့ပါလိမ့်အဲဒါကြောင့်အတိတ်ကာလတခြားလုံးမှာမသိတာရဲ့မသိတယ်လို့ပြုလို့အာထုတ်တာအဝိဇ္ဇာနဲ့သင်္ခါရအတိတ်အကြောင်းတလွာတတ္တဗရာလုံးမှာအကြောင်းရင်းတရားအဖြစ်နဲ့ဆောင်ရွက်ခဲ့ပါတယ်အဲဒီဆောင်ရွက်ခဲ့တဲ့အလွာသည်အတိတ်အကြောင်းတလွာလို့ခေါ်ပါတယ်တရားကဘယ်နှမျိုးလဲဆိုတော့2မျိုးရှိပါတယ်ဘယ်သူလဲဘယ်သူလဲဆိုတော့အဝိဇ္ဇာနဲ့သင်္ခါရဖြစ်ပါတယ်လို့အဲ့ဒီလိုသဘောပေါက်ပြီးတော့เนาะခဏိအတွက်နိုင်စီပြီဖြစ်တော့သာဓုခေါ်တော့ကြအောင်လို့အေးဇမချန္ဒာဆိုအဖြစ်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုလိလတ်ပဲဖွင့်တင်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နိုင်เนาะသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ Thank you.